အိန္ဒိယနိုင်ငံအနေနဲ့တရုတ်နဲ့ဖြစ်ပေါ်နေတဲ့နေဆက်ဒေတာအငင်းပွားမှုကိုငြိမ်းချမ်းတဲ့နည်းလမ်းနဲ့ဖြေရှင်းလိုပေမဲ့နိုင်ငံရဲ့အချုပ်အခြာအာဏာနဲ့ပိုင်နက်နယ်မြေတည်ထောင်မှုအတွက်တခြားနည်းလမ်းတွေသုံးဖို့ကိုလည်းအသိပြင်ဆင်ထားတယ်လို့အိန္ဒိယကာကွယ်ရေးဝန်ကြီးရချနတ်စင်းကပြောပါရယ်လက်ရှိနားလည်သဘောတူထားတဲ့အတိုင်းတပ်တွေကိုမထိတွေ့အောင်ဆောင်ရွက်ပေးဖို့သူကတရုတ်နိုင်ငံကိုတောင်းဆိုလိုက်ပါရယ
်
ဒီနေ့တည်းထိတွေ့မှုတွေတပ်ဖွဲ့အတိုင်းအတာနဲ့အခြေအနေကအရင်နဲ့လုံးဝမတူတော့ပဲပြောင်းလဲသွားပြီဖြစ်ပါတယ်။ကျွန်တော်တို့ကညီညာတဲ့ဒီနေ့ဖြေရှင်းကြပါတယ်။စစ်ပွဲစတင်ဖို့လွယ်ကူပေမဲ့စစ်ပွဲအဆုံးသတ်ဖို့ခက်ခဲပါတယ်လို့အိန္ဒိယကာကွယ်ရေးဝန်ကြီးစင်ကဂျတာပရီနေကအိန္ဒိယပါတီမန်ရှင်းမောက်မှာပြောသွားတာဖြစ်ပါတယ်။တရုတ်အိန္ဒိယနှစ်နိုင်ငံနေဆက်တင်မှမှုမြင့်တက်လာတာအခုဆိုရင်ငားလာကြမြင့်နေပြီဖြစ်ပါတယ်။ဟီမဝန္တာတောင်တန်းကနေဆက်ဒေသမှာနှစ်နိုင်ငံစလုံးကတပ်ဖွဲ့ဝင်အများအပြားကိုတိုးချဲ့ချတာနေကြတာဖြစ်ပါတယ်။ဒီလိုဘက်ကတော့အခုဖြစ်ရတဲ့အိန္ဒိယနိုင်ငံကိုအပြစ်တင်ခဲ့ပြီးအိန္ဒိယဘက်ကအမားရွင်လုပ်ခဲ့တာကိုပြန်ပြီးပြင်ဆင်ဖို့လိုသလိုတပ်တွေချက်ချင်းပြန်ရုပ်သိမ်းပြရမယ်လို့လည်းကျွန်းနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဝမ်ဝေဘင်းကဗုဒ္ဓဟူးနေ့ကသတင်းစာရှင်းလင်းပွဲမှာတောင်းဆိုလိုက်ပါတယ်။နေဆက်မှာအခြေခံစောက်အုံတွေတရုတ်တို့တိုးချက်တည်ဆောက်နေတာကိုတုံ့ပြန်မှုအိန္ဒိယအနေနဲ့နေဆက်ကလမ်းတွေအရေးသွေးတိုးမြင့်ဖို့အတွက်ဘတ်ဂျက်နှစ်ဆတိုးမြင့်ထားတယ်လို့လည်းအိန္ဒိယကာကွယ်ရေးဝန်ကြီးစင်ကပြောပါတယ်။နေဆက်ကတက်တွေကိုရိတ်ခါထောက်ပံ့ရေးအတွက်အဲ့ဒီတောင်တန်းပေါ်ကလမ်းတွေဟာအသက်သွေးကြောဖြစ်ပါတယ်။ဆောင်းရသည့်အဝင်စီးနင်းတွေကြပြီးလမ်းတွေမပိတ်ခင်ဒီသတင်းပတ်တွေတဲ့အိန္ဒိယနိုင်ငံဘက်မှာစားရည်ရိတ်ခါလောင်စာနဲ့လက်နက်ခဲယမ်းမီးကြောက်တွေခောက်တုံခောက်ပြန်တည်ယူပို့ဆောင်ပေးနေတာကိုတွေ့နေရပါတယ်ခင်ဗျ။